စကိုင်းတိုင်းဒေသကြီးချွေဘုံမြို့နယ်ညောင်မင်းသာကျေးရွာနယ်ဗိုလ်သဲကောင်းကျေးရွာမှာမေလ2ရက်နေ့လယ်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေကျင်းပစွာဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်အရက်သားတွေ12ဦးခန့်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအခြေအနေတွေသေဆုံးတာတွေနဲ့ပတ်သက်လို့ဒေသခံတို့ကအခုလိုပြောပါတယ်
။မေလ2ရက်နေ့ရွာပေါင်းရောက်ကြပါတော့ကျွန်တော်တို့မေလ2ရက်နေ့ကျော်300ရေလောက်နေပါတယ်။ရောင်းမလာဘူးဘုံဘုံတကလို့ပြောတာကျွန်တော်တို့တက်ပြီဆိုကြားရတဲ့ကတော့အဲဒီတူရတော့ဆက်လက်အောင်လုပ်နေတာဆက်ရအောင်ကြောတိုင်းရတဲ့ပြည်ကိုကြားတယ်ဆိုပြောတာဒီဟာလေးတီတူရဲ့ဖြစ်နေတယ်ပြည်သူလည်းပါတယ်အဲဒီပြည်ရလည်းဖြစ်နေတယ်တော်တော်များများလည်းဖြစ်နေတယ်ပါတယ်ဒီကြားတော့မကြည့်သေးဘူးပြကျွန်တော်တို့မကြည့်သေးတော့ဘယ်လိုရအောင်ဆရာကြီးကပြန်လာတဲ့နေ့တွေတော့ရွာဖို့ပြန်လို့ရတယ်ဒီကနေ့ကဝိုင်းပြီးတော့ကြောက်ထုတ်လာတယ်ဗျာ
ဇန်နဝါရီလတည်းကစလို့ရွှေဘုံမြို့နယ်နဲ့ခင်ဦးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကနေနေရှင်းလင်းတာတွေလုပ်နေရတယ်ဖြစ်ပါတယ်နေမြေရှင်းလင်းမှုအတွင်းရွှေဘုံမြို့နယ်ခင်ဦးမြို့ကကြီးရွာပေါင်း20မိသားမိရှုခံခဲ့ရပါတယ်။လက်ရှိမှာထောင်ထဲချီရဲ့စစ်ဘေးရှောင်တွေမှာအခက်အခဲတွေရှိနေတယ်လို့စစ်ဘေးရှောင်တွေကိုကိုကြီးပိနေတဲ့သူကအခုလိုပြောပါတယ်
။ဒီရွှေဘုံမြို့နယ်ထဲမှာမိရှုခံရတာကတော့ကြီးရွာက50ရာလောက်ရှိတယ်။ဒါကခင်ဦးမြို့နယ်ခရင်ကတော့90ပြည့်အစ်ဒီဆောင်ထပ်တယ်ကအေးကြီးတယ်ကောတုံးတော့တယ်လေဆက်ကြရမှာဦးဆုံးစဖြစ်တဲ့အချိန်ခါတော့ဒီစပြီးစစ်ကြောင်းထိုးရစစ်ကြောင်းထိုးပြီးစစ်ကြောင်းကနေပြီးတော့စစ်ကြောင်းဒီဘက်ကနေပြီးတော့မြင်းလက်ရှိတယ်လက်နက်ကြီးနဲ့ပထမစဖြစ်ရစတဲ့ပြီးတော့မြင်းလက်ရှိတယ်မြင်းလက်ကြီးပြီးပြီးတော့မနေရမနေရဆက်ပြီးကြတယ်သူတို့ရွာကြီး၆ချက်လေးတွေမှာသူတို့ကျဲကလေးတွေထိုးနေတာဆက်ဆဲရှိတဲ့ဆရာကတော့လှူပါတော့ဆိုလိုချင်တာကတော့ကျွန်တော်ဟိုလူသားရေးစာနာတဲ့အပြည်သူတွေကနေပြီးတော့ဟိုကြပ်ပြီးဆီရဲ့အခါဆိုရင်တော့စားလာမယ်အပူတန်းနဲ့မရှိဘူးဆိုလို့ကျွန်တော်တို့လက်ရှိပါလာတဲ့ငွေကြေးကြေးလေးတွေနဲ့ရှင်လေးတွေပါလေးဆက်ရောက်ပြီးတော့တို့စားနေရတဲ့ဟာမျိုးလည်းရှိ
တယ်ရွှေဘုံမြို့နယ်ခင်ဦးမြို့မှာစစ်ကောင်စီကနေနေရှင်းလင်းတဲ့ပတ်သက်လို့သတင်းထုတ်ပြန်ထားတာမရှိသေးပါဘူးရွှေဘုံမြို့နယ်ထဲမှာဆိုရင်ဧပြီလလယ်လောက်ကစလို့နေနေရှင်းလင်းတာတွေပုံမှန်လုံဆောင်လာပြီးမကြာခဏတိုက်ပွဲတွေဖြစ်နေတာပါခင်ဗျာ